စကိုင်းတိုင်းထဲမှာ6ဦးမြို့နယ်နဲ့ရင်းမပင်မြို့နယ်တွေကခြေရွာတွေကိုစစ်ကောင်စီကနေမြေရှင်းလင်းရေးတွေဆက်ပြီးတော့လုပ်နေတာမို့လို့ဒေသခံပြည်သူတွေထွက်ပြေးတိမ်းရှောင်နေရပါတယ်။နေမြေရှင်းလင်းတဲ့အချိန်တွင်းမှာဒေသခံပြည်သူတချို့သေဆုံးတာ၊နေအိမ်တွေမီးလောင်ကျွမ်းတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်း6ဦးနဲ့ရင်းမပင်ဘက်ကအခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းကိုကြော်ကြော်သိမ်းပြပြပေးပါရှင်
။စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေရှိခဲ့တဲ့စကိုင်းတိုင်း6ဦးမြို့နယ်ရှိလီကြီးရွာကိုမလ14ရက်နေ့ကစစ်ကောင်စီကနေမြေရှင်းလင်းခဲ့ပါတယ်။နေမြေရှင်းလင်းချိန်နေအိမ်တချို့မီးလောင်ခဲ့လို့နေ90နီးပါးမီးလောင်ကျွမ်းခဲ့တဲ့ပြင်စစ်တပ်ကတိုက်ခတ်မှုအတွင်းရှိလီကြီးရွာဒေသခံတအူးတေဆုံးပြီးတအူးဒဏ်ရာရခဲ့တယ်လို့6ဦးဒေသခံတူကပြောပါတယ်။
ကျွေးကြီးပါဘူးအိမ်မျိုးဟိုဟာပေါ့တနက်တည်းတော်ဝင်နေအဝေးဟိုဟာပေါ့ဟိုဒီကနေ့ကြီးနဲ့ပြည့်တယ်အဲဒါမှပြည့်တဲ့တွေကရင်းထက်အောင်ဆိုတဲ့အသက်20ပြည်သူတူအသက်20ကျန်တာပြီးနေရာပါနေပိုးကြီးကြီးပြီးသွားတယ်အဲနောက်တစ်ခါအမျိုးသမီးတူတန်ရရတယ်သူကတော့ဟိုခုမှခုမှသိအောင်ပို့ပေးထားတယ်နောက်အခုအိမ်မျိုးမိရှုသွားတဲ့သူကအိမ်ကြီး40ကျော် 50 ဝန်းကျင်လောက်ဒီတော့ဆုံးဆုံးတယ်အဲမနေ့6နာရီလင်းအားကြီးမှာအဲ့မှာဒီနေ့ပြည့်ဝင်လာတယ်အားလုံးပြည့်ဝင်ပြီးအိမ်ကြီးမိရှုတာဒါပဲတက်တက်ပဲဘာမှမရှိဘူးတက်ပွဲလည်းမရှိ
ဒီချိန်နဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးရွှေလီကြီးရွာကရွာနဲ့နှမိုင်ကဝီးတဲ့ကံကြီးကုန်းကြီးရွာမှာတက်ဆွဲနေတဲ့စစ်ကောင်စီတပ်နဲ့စစ်ကောင်စီကအပြစ်ထောက်ခံတဲ့ဒီစောထီးတွေဝင်လာပြီးမိရှုသွားတယ်လို့ဒေသခံတွေကပြောပါတယ်မလောက်9ရက်နေ့ကကံကြီးကုန်းမှာတက်ဆွဲထားတဲ့ဒီစောထီးတွေကိုဒေသခံကော်မတီအဖွဲ့တွေပူးပေါင်းပြီးဝင်ရောက်တိုက်ခိုက်ခဲ့လို့နှစ်ဖက်အပြန်အလှန်ပြစ်ခတ်ခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်တွေရောက်လာပြီးဝေယာ၊ရာကြီး၊စီတခံကြီးရွာတွေကိုဆင်းလင်းခဲ့တာပါ။အဲဒီကြီးရွာတွေမှာလည်းနေအိမ်တချို့မိရှုခံရတယ်လို့ပြောပါတယ်။ဒါနဲ့ပတ်သက်ပြီးစစ်ကောင်စီရဲ့တရင်ထုတ်ပြန်ချက်မှာတော့ PDF တွေကကံကြီးကုန်းကြီးရွာကိုဝင်ရောက်တိုက်ခိုက်တယ်ဆိုတဲ့သတင်းအရလူမျိုးရေးတပ်ဖွဲ့ဝင်တွေတွားရောက်ပူးပေါင်းချိန်မှာ PDF တပ်ဖွဲ့တွေဟာရှေလီကြီးရွာဘက်ကိုစုခွာထွက်ပြေးသွားခဲ့တယ်လို့ဖော်ပြထားပါတယ်။ဒါ့အပြင် PDF တပ်ဖွဲ့ဝင်တွေရဲ့လက်နက်တချို့ကိုလည်းတင်စီရမိခဲ့ပြီးနေအိမ်85လုံးနဲ့နွား185ကောင်လောက်မီးလောင်ကျွမ်းခဲ့တယ်လို့လည်းဖော်ပြထားပါတယ်။အဲဒါကတော့ချောင်းဘက်ကအချင်းကြီးပါ။ရင်းနှီးဘက်မှာဆိုရင်လည်းတိုက်ပွဲတွေမရှိပေမဲ့စစ်ကောင်စီတပ်ကစစ်ကြောင်းထိုးလာလို့ဒေသခံတွေတပြေးတင်းဆောင်နေရပြီးဒေသခံအချို့ဖမ်းဆီးခံထားရတာရှိတယ်လို့မြောက်ရမားဒေသခံတာကော်ရီတပ်ဖွဲ့ကတာဝန်ရှိသူကိုခန့်ကပြောပါတယ်
။တိုက်ပွဲအဲ့မှာဒီခုကတာကော်ရီတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်တာမရှိဘူးမနေ့ကတော့ရင်းနှီးမျိုးနဲ့အမွေလက်ပံဘက်မှာဒီရန်စစ်ကြောင်းထိုးလာတာရှိတယ်ပေါ့နော်ဒီဒေတာကောင်တွေကအဲ့မှာဒီဒေလိယောက်ကိုဖျက်ပြီးနေရတဲ့အခြေအနေပေါ့နော်စေဝေးဆောင်တွေကိုပြေသွားတဲ့ခါကျတော့ဖမ်းဆီးခေါ်တော်သွားတဲ့အခြေအနေတွေရှိတယ်အဲ့မှာဒီအမျိုးသမီးအချို့ပါဝင်တော့တာရှိတယ်နောက်ပြီးအမျိုးသားအချို့ဖမ်းဆီးခေါ်ဆောင်သွားခံတာရှိတယ်အခုဘက်တလောကျွန်တော်တို့ကြားနေရတာတော့အမျိုးသမီးတွေကိုပြန်မြှုပ်ပြီးတော့အမျိုးသားတွေကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ပြောတယ
်ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တရင်ထုတ်ပြန်တာမရှိသေးပါဘူးမလာပထမဘက်ကဆောက်လို့စစ်ကောင်စီကစပိုင်းတိုင်းတွေကပလဲရင်းမပင်ကဏီနင်းကင်ချောင်းဦးစရမျိုးတွေကိုနေစဉ်ရက်စက်နေနေရှင်းနေတာတွေလုပ်နေပြီးနေအိမ်တွေမိဆုခံနေရတယ်လို့ဒေသခံတွေကပြောပါတယ်။တကြီးအချိန်မှာစစ်ကောင်စီကစပိုင်းတိုင်းကမြို့ကြီးလေးမျိုးကလွဲပြီးကျန်မျိုးတွေကိုအင်တာနက်ထပ်တောက်ထားပါတယ်။တချို့နေရာတွေမှာဖုန်းလိုင်းတွေလည်းတက်တောက်နေပါတယ်။စစ်ကောင်စီကအင်တာနက်တွေထပ်တောက်ပြီးနေနေရှင်းနေတာတွေလုပ်နေတဲ့အတွက်ပေါင်းနဲ့ချီရဲ့ဒေသခံတွေစစ်ဘေးဒုက္ခတွေကြည့်ဘေးလွတ်ရာနေရာတွေမှာတိမ်းရှောင်နေကြရပါတယ်ခင်ဗျာ။